မကွေးတိုင်းဒေသကြီးစောမြို့နယ်ထဲမှာကြောင်မီးသွေးတွင်ပောက်ကွဲတာကြောင့်လူ၄ဦးသေဆုံးပြီးတော့၄ဦးပိတ်မိနေဆဲဖြစ်ပါတယ်။ဒီပောက်ကွဲမှုဟာမနေ့ကြာသပတေးနေ့မနက်ကဖြစ်ပွားခဲ့တာဖြစ်ပြီးလောလောဆယ်မှာတော့ပိတ်မိနေတဲ့သူတွေကိုဆက်လက်ရှာဖွေကယ်ဆယ်နေပါတယ်။သတင်းပြည်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ကြောင်မီးသွေးတွင်ပေါက်ကွဲတာဟာစောမျိုးနယ်ကြောင်ပြောင်းကျေးရွာအနီးထွန်းရာစတက္ကသိုလ်တူဖော်ရေးကုမ္ပဏီလီမိတက်လုပ်ကွက်မှာဒီလ6ရက်နေ့မနက်10:15မိနစ်ကဖြစ်ပွားခဲ့တာပါအခင်းဖြစ်ပွားပြီးနောက်3ဦးသေဆုံးပြီး5ဦးပိတ်မိနေခဲ့ရာကဒီကနေ့ကယ်ဆယ်ရေးဆောင်ရွက်ရာမှာအလောင်းတလောင်းထပ်မံရရှိခဲ့တယ်လို့စောမျိုးနယ်ရဲတပ်ဖွဲ့ရုံးကတာဝန်ရှိသူတဦးကပြောပါတယ
်ဟုတ်ကဲ့ပါခင်ဗျာအခုလူခိုက်ဆိုတဲ့တယောက်ကိုတွေးပါတယ်ခင်ဗျာအပြေတွေးပါတယ်ခင်ဗျာတေရာ4ယောက်ဒဏ်ရာရတာကတယောက်ပါခင်ဗျာအခုသွင်းထဲမှာပိမိတို့သွင်းထဲမှာရှိတာကနောက်တဲ့သေစေလုံးမရသေးတာကနေပဲကျွန်တော်တို့၄ယောက်ရှိပါသေးတယ်ခင်ဗျာသေစေလုံးကရှင်းတဲ့ပြင်းပြင်းဖောက်ဝဲနေပါတယ်ခင်ဗျာ
ကယ်ဆယ်ရေးလုပ်ငန်းကိုမြို့နယ်အုပ်ချုပ်ရေးမှုမြို့နယ်ရဲတပ်ဖွဲ့မှုခရိုင်မီတပ်ဦးစီးလေချောင်းရံကာကွယ်ရေးတပ်ကတရင်မှုတို့ဦးဆောင်ပြီးမြို့နယ်ကြက်ချင်ဤအဖွဲ့နဲ့လူမှုကွန်ရီရေးအသင်းဖွဲ့တွေပါဝင်ဆောင်ရွက်နေကြောင်းပြောပါတယ်ကယ်ဆယ်ရေးလုပ်ငန်းခွင်ကိုရောက်ရှိနေတဲ့စောမြို့နယ်ကြက်ချင်ဤတပ်ဖွဲ့မှုဦးဆောင်ဝင်းကနောက်ဆုံးအခြေအနေကိုအခုလိုပြောပါတယ်
အဲဟုတ်ကဲ့ဒီနေ့လေတနားကြီး90နှစ်တနားကြီး90မှာအလောင်းတလောင်းထိုက်ရတယ်ကဲဆိုကြသူကနောက်ထပ်လေမဆင်းရတော့ဘူးတဲ့ခင်ဗျဒေါက်တွေကပြုတ်သွားပြီတဲ့အဲ့ဒီကလေကယ်ဆယ်ရေးဟိုတက်တူတဲ့ဌာနကတည်းကနောက်ထပ်မဆင်းရတော့ဘူးတဲ့ဒေါက်တွေကပြုတ်တယ်တဲ့ပြန်လုပ်မယ်ဆိုရင်အဲ့ဒီမိသားစုကိုပြန်ဆယ်မယ်ဆိုအချိန်အများကြီးကြာမှာပေါ့လေရေအများကြီးကြာမယ်တဲ့မိုးလက်သားယူရတယ်လားဆိုရေလည်းလာတယ
်ကြာသာပေးနေ့ကပောက်ကွဲမှုဖြစ်ပြီးနောက်ကယ်ဆယ်ရေးဆောင်ရွက်ခဲ့ရတဲ့အခက်အခဲကိုလည်းဦးဆောင်ဝင်းကအခုလိုပြောပါတယ
်မနေ့ကကျွန်တော်တို့ကယ်ဆယ်ရေးကိုကျွန်တော်ရက်ပလဲတယ်ဟိုအထက်အတန်းဝေတွေကတားဆွနေလို့အားကြောင့်မလို့ဟုတ်တယ်ဟုတ်တယ်မနေ့ကကျွန်တော်တို့အဲ9ယောက်ကျွန်တော်တို့အဲတွင်းနဲ့ကိုကျွန်တော်9ယောက်ဆင်းနေကြကျွန်တော်တို့အဲပါလေကယ်ဆယ်ရေးလေအဲ့ဒါသူတို့ကလုံးဝကိုအနားနဲ့မခံလို့ချက်ချင်းအဲ့တဲ့ဝင်ပြီးကျွန်တော်အပေါ်တက်ရတော့ကျွန်တော်အောက်ဆီဂျင်ပဲကျွန်တော်ပေးပြလိုက်တယ်သူတို့
တထုတွင်ဝင်ကြီးဌာနရဲ့တထုတွင်ဦးစီးဌာနနေပြည်တော်ကတာဝန်ရှိသူတဦးကတော့ပောက်ကွဲမှုဖြစ်ပွားတာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့ဆေလွတ်ထားကြောင်းပြောပါတယ
်သူကတော့ဟိုကကြောင်မီးသွေးမှန်ဖြစ်တဲ့ကြောင့်ကြောင်မီးသွေးမှထွက်တဲ့မိသိန်းတန်ငွေပေါ့နော်မိသိန်းတန်ငွေနဲ့ကျွန်တော်တို့တခုနဲ့ဓာတ်ပြုတယ်ထင်တယ်ပေါ့နော်အဲ့လိုပဲကျွန်တော်တို့အမီးပြေတရေရည်ပြည်အဲ့လိုမှကျွန်တော်စီညွှန်ကြားမှုဥကုကွန်နိုင်တဲ့အခွဲတော့ကျွန်တော်တို့စစ်ဆေးအခုသွားနေပါပြီဗျ။အဲဒီစောမျိုးနားမှာရှိတဲ့နေရာကိုရောက်နေပြီ။အဲဒီမှာကျွန်တော်တို့ချောင်းရီကြီးတဲ့ကြောင်ဖြတ်လို့မရဘူးဗျ။အဲ့ဒါပြင်သူတို့ဆက်ဖြတ်မှာမဟုတ်ဗျ။အခုလက်ရှိတော့အဲဒီဟာကိုကျွန်တော်တို့တာဝန်ကြီးလုပ်နေတဲ့အမှတ်တတ်သူတင်လုပ်ငန်းပေါ့နော်။အမှတ်တတ်သူတင်လုပ်ငန်းကဝန်ထမ်းတွေလည်းအမှရောက်နေပါပြီဗျ။ကယ်ဆယ်ရေးလုပ်နေပါတယ်ဗျ။
ပြီးခဲ့တဲ့ဩဂုတ်လဆန်းကစကိုင်းတိုင်းဒေသကြီးကလေးဝါမြို့နယ်တစ်ချောက်ကြောင်မီးသွေးတွင်းမှာအောက်ဆီဂျင်ပြတ်လတ်တာကြောင့်ပြည်နိုင်ငံသား2ဦးနဲ့မြန်မာနိုင်ငံသား4ဦးသေဆုံးခဲ့တယ်လို့မလအတွင်းကလည်းပြည်နိုင်ငံသား2ဦးသေဆုံးခဲ့ပါတယ်တထုတွင်ဝင်ကြီးဌာနကဒီဖြစ်စဉ်တွေအပေါ်ကွင်းစင်စစ်ဆေးပြီးတဲ့နောက်လုပ်ငန်းခွင်လုံခြုံရေးဆိုင်ရာစည်းမျဉ်းတွေလိုက်နာဖို့နဲ့လုံခြုံရေးဆိုင်ရာဆောင်ရွက်မှုတွေမပြီးမချင်းကုမ္ပဏီတွေကိုပိတ်သိမ်းဖို့ညွှန်ကြားထားပါတယ်